ဒီနေ့ကျင်းပတဲ့ပွဲဟာနိုင်ငံရေးပါတီတွေကဥဆောင်ပြုလုပ်တာမဟုတ်ဘဲပြည်သူတွေကအင်တာနက်အွန်လိုင်းပေါ်ကနေပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လိုသူတွေလာရောက်ဖို့ဖိတ်ခေါ်ပြီးပြုလုပ်ခဲ့တာဖြစ်တယ်လို့ဒီနေ့ပွဲကိုဥဆောင်ပြုလုပ်တဲ့မတ်စုမာကပြောပါတယ်
ဘယ်ပါတီကမှလည်းကျမတို့ကဘယ်ညွှန်ကြားထားလဲတခုမှမရှိဘူးเนาะကျမတို့ရဲ့ဥဆောင်ကော်မတီ5ဦးကနေပြီးတော့ကျမတို့ရဲ့ငွေကြေးနဲ့စတင်ပြီးတော့ဥဆောင်ပြီးတော့ online ကလည်းကျင်းကြတယ်ဘသူတွေပူးပေါင်းညင်လဲဥဆောင်မဲ့သူဘသူရှိလဲဥဆောင်တဲ့သူမရှိရင်ကျမတို့ဥဆောင်မယ်ကျမတို့နဲ့အတူပူးပေါင်းမှုเนาะပူးပေါင်းဥဆောင်မဲ့လူရှင်လဲကျမတို့တော့ပူးပေါင်းမှုအဲ့လိုကျင်းကြယူကျမတို့စလုပ်ခဲ့တာပါကျမတို့ကပြည်သူတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ဒီလူမှုထောက်ခံပွဲကိုလာဖို့အတွက်ကိုဖိတ်ကြားတဲ့အခါမှာလဲကျမတို့ကပါတီအားလုံးကိုကျမတို့ဖိတ်ပါတယ် CSO အားလုံးဖိတ်ပါတယ
်နိုင်ငံတော်သမ္မတကတော့လက်လက်တဲ့နေရာကိုဓာတ်ရိုက်ခန့်အခွင့်မရှိတာကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကကိုယ်စလဲတွေယာနဲ့ချီပြီးဓာတ်ရိုက်ခန့်အနေလိုရတဲ့အတွက်အခြေခံဥပဒေကိုပြင်ဆင်နေတာဖြစ်တယ်လို့စာရေးဆရာထင်လင်းဦးကအခုလိုပြောပါတယ
်နိုင်ငံတော်သမ္မတဆိုတဲ့နိုင်ငံရဲ့အမတ်စင်တဲ့ပုဂ္ဂိုလ်ကတော့ကိုယ်စလဲခန့်ခွင့်မရှိဘူးအမတ်စင်ရှိပုဂ္ဂိုလ်ကကိုယ်စလဲတသိကြီးတန်းခန့်ခွင့်ရှိတယ်ကဲဘယ်မလဲလောကဘာသာတရားဘယ်မလဲတရားများတာမို့ဘယ်မလဲညီညာခြင်းအားလုံးပြင်းနေလေအဲ့ဒါကြောင့်ပြင်းနေတာ
ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းတက်မှာပါတယ်နိုင်ငံတော်ကိုအခြေခံမူရမယ့်မူ48ချက်ကိုမထိပဲပြင်ဆင်ဖို့တက်မတော်ဘက်ကပြောဆိုထားတာနဲ့ပတ်သက်ပြီးဖက်ဒရယ်ဒီမိုကရက်တစ်အင်အားစုခေါင်းဆောင်ဦးမြအေးကအခုလိုပြောပါတယ
်လက်ထောက်ချက်ဖွဲ့စည်းပုံရဲ့အခန်းတက်နိုင်ငံတော်ဤအခြေခံရမည်မူ48ချက်ဆိုရဲဟာအနှစ်သာရမထိပါနဲ့ပြောကြပြန်ပါလေမထိချင်ပါဘူးဒါပေမဲ့အဲ့ဒါကိုမထိရဲနဲ့တိုင်းပြည်ရဲ့တိုင်းရင်းသားတွေဇော်လာတဲ့ဖက်ဒရယ်ပြည်တော်စုနဲ့ကိုက်ရတဲ့ဖွဲ့စည်းပုံကိုဘယ်လိုလုပ်ရေးဆွဲရမှာလဲကျွန်တော်တို့အမြင်ချေပါအမြင်ချေပါအမြင်ရမယ်ဘူကြစိုးမိုးမယ်ဆွဲခေကဘာမှလည်းကုတ်ပြီးဘမာမှလည်းတုံလို့ပုံရမယ်လို့ပြောမယ်
တောင်တော်ကောင်ကရောက်လာတဲ့ကိုကိုဦးကလည်းပြည်သူတယောက်ချင်းစီကပြင်ဆင်နေတာကိုပြသတဲ့အနေနဲ့ရောက်လာတာလို့ပြောပါတယ်
ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေ2008ကိုပြင်ရဟိုပြည်သူတိုင်းမှာပြည်သူတယောက်တိုင်းတယောက်တိုင်းမှာတာဝန်ရှိတယ်ဆိုတဲ့အသိစိတ်နဲ့လာတာပါကျွန်တော်တို့တော့မပါတော့ဘူးပေါ့နောက်ကျွန်တော်တို့မွေးတဲ့တာသမီးနောက် generation တွေအတွက်ကျွန်တော်တို့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်မှကျွန်တော်တို့နိုင်ငံရဲ့အသက်ကဒီဖွဲ့စည်းအုပ်ချုပ်ပုံ
မြန်ကုန်းမြို့နယ်ကမပပကလည်းဒီပွဲကိုလာရောက်ပူးပေါင်းတဲ့အပေါ်အခုလိုပြောပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေစပြီးလုပ်တယ်အကျမတို့မထောက်ခံခဲ့ဘူးဒါပေမဲ့အဲ့ဒီတည်းကလည်းပြင်ချင်းနေအခုခါမှပြင်မိုးအတွက်လှုံ့ဆော်နေတဲ့ခါမှဒါတရားအနေနဲ့ပြင်သင့်တဲ့ဥပဒေကိုစာအုပ်လို့ထင်လို့ပြင်မိုးအတွက်ထောက်ခံ
မင်္ဂလာမျိုးနယ်ကရောက်လာတဲ့ပြည်သူတို့ကလည်းသူလာရောက်ပူပေါင်းရတဲ့အကြောင်းကိုအခုလိုပြောပြပါတယ
်ရောက်စီလာခဲ့ဆိုတာကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့်အနေဒါရှိတယ်ဘာကြောင့်ဆိုတော့မတရားလုပ်ထားတာမို့လို့အဲ့တော့ကျွန်တော်မကြိုက်ဘူးမကြိုက်လို့ကျွန်တော်ပြင်မယ်တပည့်တက်ကောင်းရမယ်အကျန်အခြားနိုင်ငံတွေနဲ့ရင်ပေါင်းတန်းနိုင်တဲ့အနေအထားရောက်သွားမယ်
တောင်တကောင်ကလာရောက်တဲ့ဥဆိုးကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေဟာလူတစုအကျိုးစီးပွားအတွက်ရေးဆွဲထားတာဖြစ်လို့ပြင်ဆင်ရမှာဖြစ်တဲ့အတွက်အခုပွဲကိုလာရောက်ပူးပေါင်းရတာဖြစ်တယ်လို့ပြောပါတယ
်ဥပဒေပညာရှင်တော့မဟုတ်ဘူးကျွန်တော်တိကျလောက်မြင်တဲ့လောက်ကိုကြည့်မယ်ဆိုရင်ဥပဒေကညီလူမျှလူမရှိဘူးတိုင်းပြည်မှာ54သန်းသောပြည်သူတွေအတွက်ကိုမျှတစွာရေးဆွဲထားတဲ့ဥပဒေမျိုးလူတစုအတွက်ကိုဥစားပေးပြီးရေးဆွဲထားတဲ့ဥပဒေဖြစ်နေတယ်ဒါကြောင့်မို့ကျွန်တော်တို့ကဒီလိုထောက်ခံပွဲမျိုးကိုကျွန်တော်တို့လာတာပါတရားဥပဒေပညာရှင်တွေနိုင်ငံတော်အဖွဲ့ခေါင်းဆောင်တွေကဘယ်ဟာတွေကိုပြင်မယ်ဆိုတာတွေကိုသူတို့စီလီယံနဲ့တင့်တော်မဲ့ဟာတွေသူတို့ပြင်ပါလိမ့်မယ်ကျွန်တော်တို့ကတော့ဘယ်ပုံမှန်ကိုမကြိုက်တယ်မကြိုက်ဘူးကျွန်တော်တို့မပြောပါဘူ
းဒီနေ့ပွဲကိုနိုင်ငံရေးပါတီတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေပြည်သူတွေအပါအဝင်လူဦးရေစုစုပေါင်း1000နီးပါးလောက်တက်ရောက်ခဲ့ပါလေနိုင်ငံအနာဂတ်လှပရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပေးပြည်သူအသံလွှတ်တော်အသံပြည်သူလိုအပ်ချက်ဖြစ်ဆွက်ပေး2008ခြေဦးပြင်ဆင်ဖို့ပြည်သူအားလုံးတောင်းဆိုလို့ဆိုတဲ့စားတဲ့ကြွကြော်တန်တွေကြွကြော်ခဲ့ကြပါလေခင်ဗျာ